ကဲ့ဒေါက်တာမင်းခင်ဗျာကျမကြီးအတွက်ဒီအားကစားလုပ်တယ်ဆိုတာကောင်းတယ်ဆိုပေမဲ့တချို့လူတွေမှာတော့ဆရာကြီးဒီကျမကြီးပြဿနာတစ်ခုရှိထားပြီးသားဖြစ်တဲ့အတွက်အားကစားအလွန်ကြောသွားလုပ်မိလို့ရှိရင်ဒီအသက်အနည်းကိုတော့ထိခိုက်နိုင်စိုးရိမ်ရနိုင်တဲ့အနေအထားတွေရှိတာကြောင့်ဘလူးလူတွေမှာဒီအားကစားကိုတတိထားပြီးလုပ်တယ်ဆိုတာကိုဒီတစ်ပတ်မှာကျွန်တော်ဆွေးနွေးအောင်ဆရာကြီ
းပုံမှန်အဖြစ်တော့ဟိုကမ္ဘာကျမကြီးဖွဲ့ရ exercise is medicine ပေါ့နော်အဲဒီကုလုပ်ရှားခြင်းဟာစီဝါတစ်ခုပါပဲလို့ပြောထားတယ်ပေါ့ဒါပေမဲ့လည်းတချို့သောအားကစားလုပ်ရင်းနဲ့မောဆူတာတွေတော့သိမကြသေးခင်ရဆိုရှင်ဒီထက်မေးလို့ခေါ်တဲ့ဒီအချိန်မှာဆော့တဲ့လေ့ကျင့်ခန်းတစ်ခုကိုလုပ်ရင်းနဲ့ကျွန်တော်နာမည်ကျော်အနာမည်ကျော်လေးတဲ့အသက်ဆုံးရှုံးသွားတာတွေ့ရတယ်။အဲ့တော့ဟိုတော့လည်းအလိုလိုအားကစားလုပ်ရင်းနဲ့ပြီးဆုံးသွားတဲ့လူများတွေရှိတယ်ပေါ့နော်။အဲ့တော့တချို့သောရှင်ရင်းစဲအနေထားပေါ့လူကြောက်ရဲ့ကိုယ်ခန္ဓာမှာသူကခံနိုင်ရင်ရှိတာပေါ့ဗျာ။ဥပမာနှလုံးရောဂါရှိနေတဲ့လူကြီးရှင်ဘာအောင်နေတဲ့လူတွေဒါမျိုးလူတွေကိုရှင်ဆော့မယ်အားကစားလုပ်မယ်ဆိုရင်ပြင်းထန်တဲ့လေ့ကျင့်ခန်းတွေမလုပ်ဖို့ပေါ့နော် vigorous exercise ကိုခေါ်တာပေါ့ဗျာအဲ့လိုအစ်စမချွေးထွက်လာအောင်လုပ်တဲ့လေ့ကျင့်ခန်းမျိုးကတချို့သောလူတွေမှာကျွန်တော်မလုပ်ရတာတားမိစားလိုက်ရှိပါတယ
်ဟုတ်ကဲ့ဆရာဒီဘလိုမျိုးဒီကျန်းမာရေးပြဿနာရှိထားတဲ့လူတွေမှာဒီအားကစားလုပ်တာကိုသတိထားပြီးတော့လုပ်တယ်လဲဆရာ
ဥပမာပြောရရင်တော့ဒီလိုတဲ့နေ့ရက်ထဲကနေပြီးတော့နှလုံးမှာလူကြောပိတ်ထားတဲ့လက္ခဏာရှိတယ်လို့ကျွန်တော်ကဘာအားကစားမှလက်ရှိမလုပ်ခိုင်းဘူးပေါ့နော်ဒီနယ်လေးရက်ဆောင်ပြီးတော့မှပြန်လုပ်ရမှာမရှိတဲ့ဒီလိုပဲသီချိုသွေးချိုသမားသီချိုကို140တက်နေပြီဆိုပါတော့သူတို့ကတော့အပြင်းထန်အားကစားလုပ်ငန်းကိုလုပ်ခိုင်းလို့မရဘူးဒီလိုပဲသူ့ရဲ့သွေးချိုတရားအောက်မှာရောက်နေပြီဆိုရင်ပြင်းထန်တဲ့ဒီအားကစားကြီးလုပ်လို့မရဘူးသီချိုရောဂါသမားမှလည်းဒီလိုပဲအပေါ်သွေး180အောက်သွေးတရားပေါ့နော်အဲ့လိုရှိနေတဲ့လူတွေကိုကျွန်တော်ပြင်းထန်တဲ့ဒီကျန်တယ်လို့မရဘူးအဲ့တော့အခုခေတ်ကအားကစားကိုပြင်ပမှာလုပ်ကြတဲ့အခါအင်ဒိုးခေါ်တာပေါ့နော်ဒီဂျင်ဆိုတဲ့စားမလေးတွေပေါ်လာတယ်ပေါ့အဲ့ဒီမှာဒီအားကစားအထောက်အပံ့ပစ္စည်းတွေပြင်ကလုပ်ကြတာအဲ့ဒီမှာအဓိကအများဆုံးမရှိမဖြစ်ကတော့ထရက်နေလို့ခေါ်တဲ့ဆက်ဝိုင်းလိုလေပတ်နေတဲ့ဒီပတ်ကြီးပုံကတက်ပြီးရတာပေါ့ဗျာပြီးတဲ့အခါကျတော့လူရသူနှလုံးရောဂါသို့မဟုတ်မရှိဘူးအဲ့ဒီပြီးရအောင်သူကနှလုံးရဲ့ခုန်နှုန်းကိုသူမတိုင်းထားဘူးပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီယောဂါရှိတဲ့သူတွေအနေနဲ့ပေါ့နော်အားကစားလုပ်တဲ့ဆံပါတီအတိအကျဘလူတွက်ချက်ပြီးတော့ကာဝယ်နေတဲ့နေရာတွေရှိတယ်ဆရာကြီ
း။ဒါဘောဆူရယ်ဆိုတာအဲ့လိုပေါ့နော်ဒီပုံမှန်အားဖြင့် formula တစ်ခုရှိပါတယ်။အဲ့ဒါက220တဲ့ကနေကိုယ့်ရဲ့အသက်ကိုနှုတ်လိုက်တာတဲ့။ဥပမာကိုယ်ကအသက်က50ဆိုပါလို့190 50တဲ့ဆိုရင်190ရမှာပေါ့နော်။အဲ့190 90ရခိုင်နှုန်းကျွန်တော်တို့ပြန်ဖွဲ့လိုက်မယ်။နှလုံးတရားနဲ့169ဆိုတာရတယ်။အဲ့ဒါအသက်50လူတယောက်ရဲ့အများဆုံးလုပ်နေတဲ့အားကစားလေ့ကျင့်မှုကနှလုံးခုန်နှုန်း110ကိုယ်ရမပူပါနဲ့လို့တတိပေးထားတာပေါ့။ဒါအသက်20သမားဆိုအဲ့ဒီအချိန်ကျွန်တော်က220ရ20လောက်နဲ့200 90ရခိုင်လောက်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်အဲ့နှလုံးခုန်လုံး140ပြီ။ဒီအသက်20ခလေးတယောက်ဟာသူအားကစားလေ့ကျင့်နေတဲ့နှလုံးခုန်လုံး140ဖြစ်နေပြီလို့ကျွန်တော်ကယူရမယ်ပေါ့နော်။အဲ့တော့ကျွန်တော်ကနှလုံးခုန်လုံးတိုင်းတဲ့ဆက်ကလေးတွေလက်ကောက်ပေါ်မှာတူးတာတွေးတူးတာအဲ့လိုကြီးကျွန်တော်တို့တိုင်းရတယ်။တချို့လဲလက်ပဏာကြီးလိုဟာမျိုးတွေပတ်ထားတဲ့နှလုံးခုန်လုံးဘလောက်လဲလို့အဲ့တော့ဒါရီယာ warning sign တွေပေါ့နော်။အသက်ပေါ်မှာမူတည်ပြီးတော့ဒီနှလုံးခုန်လုံးများလာပြီဆိုလို့ရှိရင်ကျွန်တော်ခဏတော့နားမယ်။တောက်လျှောက်လုပ်နေရင်တော့ကျွန်တော်ဒါမောဆုနိုင်တယ
်။ဟုတ်ကဲ့ဆရာ။အဲ့ဒါအပြင်ပေါ့နော်။နောက်ထပ်ရောဒီယောဂရှိချာပြီးတဲ့သူတွေမှာအားကစားလုပ်တာနဲ့ပတ်သက်ပြီးတော့ဘာတွေကိုထပ်ပြီးသတိထားတယ်
လဲ။အားကစားမလုပ်ရမယ့်လူတွေကိုကျွန်တော်တို့သတ်မှတ်ထားတာရှိတယ်။ဥပမာပန်းနာကျင်ချက်ပေါ့နော်။ပန်းနာကျင်ချက်ဆေးတွေတိုက်လို့မရဘူး။ဆိုတော့များများပန်းနာကျင်ချက်ဆားနေတဲ့အချိန်မှာသူ့ကြောင့်အားကစားမလုပ်ခံရဘူး။နောက်ကဖျားနာနေတဲ့အချိန်မှာအားကစားမလုပ်ပါနဲ့အနာယူပါ။နောက်တစ်ခုကကျန်စာယောဂနဲ့ဆေးကုညာတဲ့လူတွေအားကစားကိုတတ်ထိုင်တယ်လို့ကျွန်တော်ကခုနဂျင်ဆော့တာကျွန်တော်တားတာပေါ့နော်။ဒူးတာတဲ့လူခါယူချိုးထားတဲ့လူဒီလိုလိုကျွန်တော်ကပြည့်ရနေတဲ့ခါနေ7 series ညာလို့မရတော့ဘူးပေါ့နော်တချို့ကြတော့လည်းကိုယ်ထားလိုက်လို့ရှိရင်မူးထက်တဲ့လူကြီးပေါ့မူးထက်တဲ့လူကိုကျွန်တော်အားကစားလို့ရင်ညံနေသွားမှာဆိုရတာပေါ့နော်အထူးသဖြင့်ဒါမို့လို့ရကျင်းဆော့တာလည်းမဆော့ပါနဲ့ဒါဆိုဒီပြည့်နေတဲ့ကမ္ဘာပေါ်မှာတက်ပြီးတော့ပြည့်ရတယ်ဆိုတာ7ကိုတနာယူ7မိုင်တော့စီးနေတဲ့အပေါ်ကနေဒီလိုမျိုးမတော်ဆက်သွားကြီးညံနေလို့တုတ်ကျသွားခဲ့ရရှိတော့သူ့တော်တော့အယူကျတာကြီးထိခိုက်တဲ့အရာရှိခဲ့တယ်အမေရိကန်မှာတစ်နှစ်အတွင်းမှာအဲ့လိုမျိုးကျင်းဆော့လို့ညာတက်ပြီးလို့ထိခိုက်ကြရတဲ့လူအောင်၄သိန်း၆လောက်ရှိတဲ့လူအောင်ကျွန်တော်မဆပ်ဘူးလေ။အဲအဲ့ဒီထဲက30လောက်ကတည်သွားခဲ့ဘူးလေလို့ပြောရင်ဟိုနာမည်ကြီးရဆိုတော့လက်ဝေးပေါင်းစင်ထိုးတဲ့လက်ကြယ်ဆိုင်ရာသမီးကြီးဟာအဲ့လိုပဲ track လေးပေါ်မှာတက်ပြီးတော့ဆော့ရင်းနဲ့သူကြာပြီးတော့တည်သွားတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့အခုဂျင်းနေအများကြီးပေါ်လာတယ်။ဂျင်းနေနေရာမှာအဆောက်အအုံတွေထားပေးရမှာပေါ့နော်။အဲ့လိုမျိုးလူတို့စတက်တက်ခါမှာတော့လက်ကြယ်ကိုကင်မှာပြန်ဆင်းရတဲ့လက်ကြယ်ကိုကင်မှာဂျင်းဆော့နေတဲ့ဒီ track ပေါ်ပြီးနေဆိုတယ်လီဖုန်းမပြောပါနဲ့။ TV မကြည့်ပါနဲ့။ပြောဒီလိုမိုးလုံးလေလုံးခန်းထဲမှာဆက်မပြေးတဲ့လေ့ကျင့်ခန်းဟာတဲ့အပြင်ကလေမတိုးဘူးလေပို့ပြီးမောတတ်တယ်လို့ဆိုတော့ပြောတယ်။အဲဒါကြောင့်ဒီလိုဂျင်းဆော့လို့ရှိရင်ကပြင်မှာဆော့တဲ့လောက်တော့နည်းနည်းလျှော့ပြီးဆော့ပါလို့အများကြီးပြောရတာပေါ့။ခုနကပြောသလိုပေါ့။အယိုးငကိုလေးကပွန်နေလူတွေတက်ပြီးတော့ဆော့နေမယ်ဆိုလို့ရှိရင် ဆိုတော့သက်လေးသွားရူးရူးပါဘ
ူးဟုတ်ကဲ့ဆရာဒီကျမ်းမာရေးပဒနာရှိချတဲ့ဒီအနေနဲ့ဒီလေ့ကျင့်ခန်းဖြင်းဖြင်းထန်ထန်မလုပ်သင့်တဲ့အတွက်ဘယ်လိုမျိုးလေ့ကျင့်ခန်းမျိုးကိုလုပ်သင့်လဲဆရာကြီ
းတာမန်လေ့ကျင့်ခန်းလေးတော့လုပ်လို့ရပါတယ်ဒီတော့ကျင်းမာဆော့ရလေ့ကျင့်ခန်းမဟုတ်ဘဲနဲ့ကိုယ်လက်လှုပ်ရှားရုံပေါ့ဒီလိုပဲလေ့ကျင့်ခန်းဆိုင်ကြီးတွေပေါ့နော်ဒါက spring ဆွဲတဲ့လေ့ကျင့်ခန်းမျိုးတွေပက်လက်အိပ်ပြီးတော့ခြေချောက်လှုပ်ရှားရတဲ့လေ့ကျင့်ခန်းမျိုးတွေနောက်ကဝင်းအားပေါက်ပြီးတော့တံခါးနဲ့လှုပ်ရှားရတာကိုယ်လက်ကိုဘက်ခါးကိုလိမ့်တစ်ပတ်တစ်ပတ်လိမ့်ဒါကမှဒါမျိုးကခါးလာတဲ့လူတွေကိုဖြည်းဖြည်းချင်းလုပ်ရတာမျိုးရှိကြပေါ့နော်အဲဒါကြောင့်ဒီလိုမျိုးကိုစိတ်ပါအဲ့မြတ်ခုရှိပြီလို့ဆိုရင်တော့အားကစားမလုပ်ပြန်ဆရာဝန်ကအရင်တိုင်ပဲမို့လို့လာပေါ့ဆရာဝန်ကလိုအပ်တယ်ဆေးပြီးတော့ဆိုတော့ဒီကောက်ဖြစ်နေတဲ့လူနာကိုအသေးအတန်တော့လမ်းလျှောက်ခိုင်းရင်တော့သူ့ကိုလည်းပို့ဆိုးသွားနိုင်တယ်သူ့ဒီရောက်မှသူ့ဒီမှာသူတို့ပြောတဲ့အလူကြီးကောင်းတွေထွက်ဖြစ်နေတဲ့လူတွေအသေးအတန်လမ်းလျှောက်ခိုင်းပြီးတဲ့လူဆိုင်လို့လို့မရဘူးဒါမို့လူနာကျတော့တွေးလေခူတဲ့ဟာမျိုးတွေရေးကူးတဲ့ဟာမျိုးတွေပက်လက်လေးထွက်ရတဲ့လေ့ကျင့်ခန်းလေးတွေလေးသေးသေးလေးတွေကိုကျွန်တော်မှတ်တာလေးတွေအကောင်းဆုံးကတော့ယောဂလေ့ကျင့်ခန်းပေါ့ဗျာထူးခွေးမယ်ခဏလေးအသက်ရှူလေ့ကျင့်ခန်းလုပ်မယ်နောက်ကအေရိုဘစ်လေ့ကျင့်ခန်းလေးတွေကွင်းပြင်မှာလုပ်တယ်ဒါကကျွန်တော်တို့အနေနဲ့ကင်းဆုံးပေါ့နော်အဲ့တော့မှကိုယ့်ရဲ့လိုအပ်တဲ့နှလုံးခေါင်းနှုတ်နဲ့ကြော့အောင်တော့ကျွန်တော်မဆော့ပါနဲ့။ဒါကြောင့်လေ့ကျင့်ခန်းလုပ်တော့မယ်ဆိုရင်ဆရာဝန်အတိုင်းပဲမှာအထူးသဖြင့်ကျင်းမာဆော့မယ်ဆိုရင်ငါအရင်တော့ကျင်းပတ်အောင်ဘူးသလားပေါ့နော်နှလုံးရောဂါရှိဘူးသလားဆရာဝန်ကိုယ်နှလုံးရောဂါကိုပြောထားရင်တတ်နိုင်ဆုံးကျင်းမာသွားမဆော့ပါနဲ့
။ဟုတ်ကဲ့ဒီပုံမှန်လမ်းလျှောက်တာကိုဆရာကြီ
းပုံမှန်လမ်းလျှောက်တာရဲ့လူတိုင်းလျှောက်နေပါလေ။အဲ့ဒါကမှကိုယ်နှလုံးတွေးကြောပိတ်ထားတဲ့လူမျိုးဆိုရင်တော့လမ်းလျှောက်တဲ့လေ့ကျင့်ခန်းတော့မှတဖြည်းဖြည်းတဖြည်းဖြည်းတိုးသွားတယ်ပါမနေမှာ10မိနစ်ရှောင်မယ်နောက်နေမှာ15မိနစ်ရှောင်မယ်ပြီးတော့ခရီးဝေးကိုလည်းခပ်ခပ်ပြင်းပြင်းတွေ့ရတယ်နောက်တစ်ခုကသွေးပူလေးကျန်ကန်ပေါ့ပထမ5မိနစ်10မိနစ်ကျမှာပေါ့သွေးပူလေးကျန်ကန်လည်းလုပ်ပါပြီးတော့မှလည်းဒီစင်စင်တက်သွားမှာပေါ့နော်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ